အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာထိတ်တန့် Republican အထက်လွှတ်တော်အမတ် Mitch McConnell အပါအဝင်ပါတီကြီးနှစ်ခုကလွှတ်တော်အမတ်တချို့နဲ့ဒီသတင်းပတ်ထဲမှာပဲတွေ့ဆုံပြီးစစ်ကောင်စီဘော့အရေးယူတန်ခတ်မှုတွေတိုးမြင့်မှုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်အာဏာရဒီမိုကရက်တစ်ပါတီကအထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Jeff Merkley, Ed Margero နဲ့အင်ကာနေကတွေ့ဆုံဆွေးနွေးရမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့မြမရေနံနဲ့တဘာဝတက်ငွေလုပ်ငန်းအပေါ်အမေရိကန်ကပိတ်ဆို့တန်ခတ်ဖို့ဆွေးနွေးခဲ့ကြောင်းဒေါ်စင်မအောင်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်အင်္ဂါနေ့မှာပဲ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာအထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell နဲ့လည်းတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်း Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးနောက်ဆက်တွဲလူအခွင့်အရေးချိုးဖောက်မှုတွေအတွေ့စစ်ကောင်းဆောင်တွေဆက်နွယ်သူတွေအပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီအတွက်အဓိကဝင်ငွေရနေတယ်လို့ဆိုတဲ့မြမရေနံနဲ့တဘာဝတန်းငွေလုပ်ငန်းကိုပိတ်ဆို့အရေးယူဖို့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကနှောင့်နှေးနေတဲ့အပေါ်တက်ကြွလှုပ်ရှားသူတွေနဲ့လူအခွင့်အရေးသမားတွေကဝေဖန်နေကြပါတယ်